ဟုတ်ကဲ့ပါရှင်ဒီရှမ်းပြည်နယ်မြောက်ပိုင်းကိုကန့်ထေတာမှာဖြစ်နေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးတော့ဒီချက်ချင်းဤအဖွဲ့ရဲ့ကူညီကယ်ဆယ်ရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးအရင်သိချင်ပါတယ်ဆရာ
တိုက်ပွဲတွေဖြစ်နေတာတော့ဖြစ်နေတာပေါ့နော်အဲ့တော့တိုက်ပွဲတွေဖြစ်တဲ့နေရာတွေကနေစစ်ဆောင်ဒုက္ခတွေတွေထွက်လာတဲ့အခါမှာဆရာတို့ချက်ချင်းဤတပ်ဖွဲ့ဝင်နေရာလောက်ကင်ဆိုလဲလောက်ကင်မြို့နေရာချက်ချင်းဤအဲ့ဒီနားမှာဒေသတဝိုက်ပေါ့နော်အဲ့ဒုက္ခတွေတွေကိုသူတို့ကကူညီပြီးတော့အန်ဒီကင်းတဲ့နေရာကိုပို့ဖို့အတွက်ကိုဒီကလေးတွေကလုပ်ပေးနေပါလေ
။ဟုတ်ကဲ့။ဆိုတော့ဒီကူညီကယ်ဆယ်ရေးတွေကဘယ်နေရာတွေမှာအခြေဆိုင်ပြီးတော့အဓိကလုပ်နေပါလဲရှင်။ဟ
ိုအဲ့ဒီနားရှိနေတဲ့မြို့နယ်တွေတော့အကုန်လုပ်နေတာပဲ။တချို့မြို့နယ်တွေမှာများတယ်။တချို့မြို့နယ်တွေမှာတပ်ဖွဲ့ဝင်တွေနေတယ်။အများဆုံးရှိတာကတော့ကုတ်ခိုင်လိုနေရာမျိုးသူ့ဒေသနဲ့သူလိုက်ပြီးတော့တချို့များများရှိတာရှိပါတယ်။တချို့နည်းနည်းရှိတယ်။ဒါပေမဲ့တော့ချက်ချင်းဒီတပ်ဖွဲ့ဝင်တွေကတော့နေရာတိုင်းလိုလိုမှာတော့ရှိနေပါတယ်။ကုလိုဒုက္ခတွေပေါ်လာပြီးဆိုရင်အန်ဒီကင်းတဲ့နေရာကိုပို့ပေးဖို့ဆိုတော့နောက်ဟိုပထမအဦးဆုံးတော့ရှေးဦးပြည်သူချင်းလောက်တာပေါ့နော်
။ဟုတ်ကဲ့ရှင်။အခုဒီတနေ့ကဆိုရင်မဲချက်ချင်းဒီရင်နန်းတိုက်ခတ်ခံရလို့ဒီဝန်ထမ်းတွေထံရရသွားတဲ့အနေအထားမျိုးတွေလည်းရှိပါတယ်။ပြစ်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးဆရာတို့ဘက်ကဘယ်လောက်များသိထားရတာရှိလဲရှင်
။ဆရာတို့အနေနဲ့ကတော့လေတိတိကျကျတော့ဘယ်ကဘယ်လိုဖြစ်တယ်ဆိုတာကတော့ပြောဖို့ကတော့နည်းနည်းတော့ခက်ပါတယ်။ဒါပေမဲ့အဲ့ဒီတိုက်ခံရတဲ့နေရာပတ်ဝန်းကျင်မှာမြမတက်မတော်အနေနဲ့ကတာဝန်ချထားတဲ့ဟိုရဲဘော်တို့ဘာလို့စားပြင်းလှုပ်ရှားနေတာမျိုးကမရှိပါဘူး။ဒါကရိုးရိုးရင်ကျော်သွာလာနေတဲ့နေရာမှာပေါ့နော်။အခုဟာကတော့မြမတက်မတော်ဘက်ကပြစ်တယ်လို့တော့မယူဆကြဘူး။အများစုကတော့ဒါဆိုတော့ဒီမှာအခုဝိုင်းပြီးတော့ကူညီနေတာဝိုင်းပြီးပံ့ပိုးပြီးတော့ဒီဘေးအန္တရာယ်ကင်းတဲ့နေရာကိုပို့ပေးနေတယ်ကျလို့လုတ်တဲ့နေရာတွေမှာမြို့နယ်အာဏာပိုင်ဖွဲ့စည်းတွေတပ်မတော်ဖွဲ့စည်းတွေသူတို့ရဲ့ကူညီပံ့ပိုးမှုမပါဘဲနဲ့ဒီ10စီးလောက်ရှိတဲ့ရင်နန်းကြီးကပဲသွားလို့ရမလဲအဲ့တော့အဲ့ဒီရင်နန်းတွေသွားနိုင်အောင်ဟိုအန်ဒီကင်းကင်းနဲ့ရှိအောင်တော့စ조사ပြီးတော့သူတို့လုတ်ပေးနေတာပေါ့လေအဲ့တော့အဲ့ဒီမှာတော့ကျတို့ရဲ့တပ်ဖွဲ့ဝင်လေး2ယောက်ကကြည်စံထိမှန်ခဲ့တယ်ပေါ့အဲ့တော့ထိမှန်ခဲ့တဲ့ဟာကတော့ဆောရံပြောလို့တပ်မတော်စစ်ကြောင်းအနေနဲ့ဒီမှာလှုပ်ရှားနေတဲ့ဟာမျိုးအနေနဲ့ကတော့ဖြည့်တဲ့နေရာနဲ့မနီးဘူ
းဟုတ်ကဲ့
အဲ့တော့ဘယ်ကနေဘလို့ဖြစ်လာလဲဆိုတာတော့ပြောရတာတော့တော်တော်တော့ခက်ပါလေ
ဟုတ်ကဲ့ဆရာပြောရဲဆရာသုံးသက်သွားတဲ့အရာဆိုရင်တော့ဒါကိုကန့်ဘက်ကဖြစ်နိုင်နေဆိုပြီးတော့ဆရာခမန်းပြောဆိုတာပါလားရှင
်ဒါကတော့ဘယ်လိုခေါ်မလဲပြစ်ခံရတဲ့ကလေးတွေကိုယ်တိုင်ကိုကလေဒါရရခဲ့တဲ့သူတွေကိုယ်တိုင်ကိုကတခြားကနေအဲ့လိုပြောနေကြတာသူတို့ကတော့ဆရာတို့အနေနဲ့ကတော့တိတိကျကျကြီးရယ်လို့တော့ပြောလို့မရပါဘူး
ဟုတ်ကဲ့အခုဒီကုညီကယ်ဆယ်ရေးလုပ်နေတဲ့ချက်ချင်းဒီရင်နန်းကိုပေါ့လေရင်ကိုအခုလိုတိုက်ခိုက်ခံရတာနဲ့ပတ်သက်ပြီးတော့ဆရာရဲ့သဘောထားလေးသိချင်ပါတယ်ဆိုဒီဟာနဲ့ပတ်သက်လို့ဆရာဘာများပြောချင်ပါလဲရှင
်မဖြစ်တဲ့ဟာတကူဖြစ်လာခဲ့တယ်လို့တော့ကျွန်တော်တော့မြင်တာပဲပေါ့နော်ဒီချက်ချင်းဒီဆိုတာဘယ်လိုဖွဲ့စည်းလဲဘာလို့ဆိုတော့ဒီလောက်ကင်ဒီစားမှာချက်ချင်းကအစရရရှိတယ်2006လောက်တည်းကရှိခဲ့တာပဲချက်ချင်းဒီတပ်ဖွဲ့ဝင်တွေရဲ့ဝတ်စုံချက်ချင်းဒီရဲ့အမှတ်သားဆိုတော့ဒီလောက်ကင်ဒေသအနေနဲ့ကတော့မစိမ့်ဘူးအဲ့တော့အဲ့လိုအမျိုးသိနေတဲ့နေရာမှာဒီလိုပြစ်လိုက်တယ်ဆိုတာကတော့လေမဖြစ်စင်တဲ့ဟာပေါ့နော်သူပြင်တော့အခုလိုအတက်ကယ်ဖို့အတွက်လူတွေချမ်းသာရာရဖို့အတွက်စသဖြင့်ဒီလိုဟာမျိုးတွေကိုလုပ်ပေးနေတဲ့လူတွေကိုတော့အန္တရာယ်ပြုလာတယ်ဆိုတဲ့ဟာကတော့မဖြစ်စင်တဲ့ဟာကြီးပါ
ဟုတ်ကဲ့အခုအစိုးရစစ်တပ်နဲ့ကိုကန့်ဖွဲ့တွေကြားမှာပေါ့လေအခုတိုက်ပွဲတွေဖြစ်နေတာကနေပြီးတော့ဒီစစ်ဆက်ညှိနှိုင်းအဖြေရှာဖို့ဆိုပြီးတော့ဒီမြန်မာနိုင်ငံကျက်ရှင်ဒီအဖွဲ့ရဲ့ဥက္ကဋ္ဌတိုက်တွန်းချက်ဆိုပြီးနိုင်ငံတကာသတင်းတချို့မှလည်းဖော်ပြရေးသားတာတွေ့ရပါတယ်ဆရာအနေနဲ့ပေါ့လေဒီစစ်ပွဲတွေရက်ပြီးတော့စစ်ဆက်ညှိနှိုင်းခြင်းနဲ့ဆရာရဲ့သဘောထားနဲ့အမြင်လေးကိုလည်းသိချင်ပါတယ်ရှင
်။ဩဆရာတို့ကတော့ဟိုညှိနှိုင်းရေးဒီမှာလူမှုပြုနာလုပ်ငန်းလုပ်နေတဲ့လူတွေအနေနဲ့ကတော့အခုလိုတိုက်ပွဲတွေဖြစ်လူတွေအန္တရာယ်ဖြစ်လူတွေသေချာဒါမျိုးတွေတော့မဖြစ်စေချင်ဘူးပေါ့နော်အဲ့တော့ဖြေရှာတဲ့ဟာအနေနဲ့ကတော့ဘာပဲဖြစ်ဖြစ်တော့ယဉ်ကျေးတဲ့လူတွေအနေနဲ့ကတော့စီစံနေနိုင်ပြီးတော့လုပ်သွားကြတဲ့ဟာကတော့အကောင်းဆုံးပါပဲအဲ့တော့အဲ့ဒီဟာမျိုးအနေနဲ့ပဲဖြစ်စေချင်တာပေါ့ဒါပေမဲ့လည်းဆရာတို့ကချက်ချင်းဒီအနေနဲ့ဒီဥစ္စာကလုံနိုင်တဲ့အခွင့်အာဏာဆရာတို့မှမရှိပါဘူးဆရာတို့ကဒုက္ခတွေ့နေတဲ့လူရှိခဲ့လို့ရှိရင်ကူညီစောင့်ရှောက်ဖို့အနေနဲ့ပဲဆရာတို့လုပ်ရတာပါ
ကဲဆရာအနေနဲ့တိုက်တွန်းချင်ပါတယ်ဆိုရင်အဓိကဘလို့အချက်ကိုတိုက်တွန်းချင်ပါလဲရှင်
။ဟောတရားနဲ့တရားနားလည်အောင်လုပ်ပြီးတော့ဒီလိုအခုလိုဖြစ်နေတဲ့ပြည်ပက္ခါကိုအများဆုံးငြိမ်းချမ်းအောင်လုပ်ပေးကြဖို့ပဲစစ်တပ်ရက်ခံလို့ပါလေ
။ဟုတ်ကဲ့ဆရာအခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်။